ကောဇာတကရေ1383ခုနှစ်နေုံလာဇန်15ရက်ခရစ်နှစ်2011ခုနှစ်ဇွန်လ16ရက်ကြာသာပတိနေ
့တန်ဃာတွေကိုဩဝါဒစကားမပြောခင်မှာတပည့်တော်အနေနဲ့ပန်ကြားလျှောက်ထားစရာလေးတွေရှိပါတယ်အဲ့ဒါကိုပန်ပြောပေးပါမယ်လွန်ခဲ့တဲ့2ရက်3ရက်ကဒီလိုဒီတန်ဘိကပစ္စည်းကိုင်းနဲ့ဥဒ္ဓမ္မပါဠိလာလျှောက်တဲ့အခါမှာဒီလိုကြောင်းအတွက်ဘောပင်တွေပိုနေတဲ့ပေါ့အချောင်းကြီး8000နဲ့1000ကျားလောက်ရှိမှထင်တယ်။ကြားထဲမှာလည်းပဲဆုံးကတ်တဲ့တရားတော်မတွေကဘောပင်ဗလာစာအုပ်အမြဲတမ်းလှူနေတော့မဝေပြေဘူးပေါ့ကြာလို့ချင်းပိုနေတဲ့အတွက်ဘောပင်တွေကအလကားဖြစ်သွားမှဆိုတဲ့အတွက်အဲ့ဒီဘောပင်အချောင်း8000နဲ့1000ကျားလောက်ရှိမယ်ဗလာစာကိုလည်းပဲပိုနေတဲ့ဒါဇင်120လောက်ကိုတပည့်တော်ယောဟန်ကားကြုံရှိတာနဲ့မူလာတန်းချောင်း2ချောင်းနဲ့အထက်တန်းချောင်းက4တန်းထိပေါ့အဲ့ဆင်းရဲတဲ့ကလေးတွေကိုတပည့်တော်ရသလောက်ဝေခံလိုက်တယ်ဘောပင်တွေကတော့အထက်တန်းချောင်းကိုပဲလှူခံလိုက်တယ်ကျေးရွာတွေဆိုတာကတော့အမြဲတမ်းပဲလိုအပ်ချက်တွေရှိနေတယ်ပေါ့ဒါကြောင့်အဲ့ဒီဗလာစာအုပ်နဲ့ဘောပင်ကိုတပည့်တော်ယွာကမူလာတန်းနှစ်ကျောင်းအတွက်ဗလာစာအုပ်ပေါ့အထက်တန်းကျောင်းအတွက်ဘောပင်ဆရာဆရာမတွေအတွက်မင်းနေတန်းတွေကိုတပည့်တော်လှူလိုက်တယ်ပေါ့နောက်ပြီးတော့လွန်ခဲ့တဲ့တလနှစ်လလောက်ကလည်းပဲမယံအင်းကရှင်ကျေးမှုဗုဒ္ဓဘာသာသင်တန်းတွေအတွက်ဗလာစာအုပ်လိုတာဒီနည်းနည်းပါပါဘလောက်လဲတော့တိကျမသိတော့အဲ့ဒါလှူဒန်းလိုက်ပါတယ်အဲ့တော့ပိုနေတဲ့ငပိတွေကိုလည်းပဲဟိုနန်းကသီလရှင်မိဘမဲ့သီလရှင်เจ้าတို့ဘာကပညာရေးเจ้าတို့သီလရှင်စာသင်တိုက်တွေတို့ဒီပြီးတော့ဟိုတရားဟောရလာတဲ့ငပိတွေနောက်ပြီးတော့เจ้าမှာရှိနေပိုနေတဲ့ငပိတွေဒါတွေကိုလည်းပဲတပီးတော့လှူဒန်းလိုက်ပါတယ်တန်ခိကပစ္စည်းဖြစ်နေတဲ့အတွက်အာလုံတန်ဃာကိုတပည့်တော်ပန်ကြားပါတယ်။နှစ်ကြိမ်မြောက်လဲပဲအဲ့ဒီဗလာစာဟုဘောပင်ငပိတိပူနေတဲ့အတွက်လူတန်းတဲ့အကြောင်းကိုတန်ဃာတွေကိုပန်ကြားပါတယ်။သုံးကြိမ်မြောက်လဲပဲပန်ကြားပါတယ်။အာလုံသဘောတူညီလို့ရှိရင်တာရုခေါ်ပေးပါခုကိုရင်တစ်တည်းလည်းပဲရောက်လာတာစုံတော့ဖြစ်သွားပြီတန်ခါလည်းပဲ300နည်းနည်းစုံသွားပြီအဲ့တော့တန်ခါများလာလို့ရှိရင်ပြစ်မှုတွေဆိုတာရောက်လာတတ်တာထုံးစံပဲဒါမြတ်စွာဘုရားလည်းဟောကြားထားတယ်ဒါပေမဲ့လို့တန်ခါများတိုင်းလားဆိုတော့မဟုတ်ဘူးပေါ့စိတ်တဲ့မြင့်မြတ်တဲ့ရှင်ကျေးတိမ်မွေးတဲ့ကရုဂါရဝတရားရှိတဲ့တန်ခါတွေများလာလို့ကတော့ဘာမှပြဿနာမရှိဘူးဆုံးမနေပါတဲ့အတွက်သို့မဟုတ်အဆုံးမကိုနာခံမှုမရှိတဲ့အတွက်ကြံကြံတန်းတန်းနေမှုတွေဖြစ်လာရင်တော့ဒီကြောင့်ဟာပြဿနာတက်မှာပဲအဲ့တော့တပည့်တော်တို့အကြီးတွေနေနဲ့နာယကတွေရစပြီးတော့စာချတွေဦးစင်းတွေအထိကိုယ်တိုင်လည်းပဲရှင်ရင်ကြည်ကြည်နဲ့ကရုဂါရဝတရားထားပြီးတော့ရောက်လာတဲ့တန်ခါတက်ကလေးတွေကိုလည်းပဲတက်နိုင်တယ်မြတ်ဒီလိုမြတ်စွာဘုရားရှင်ရဲ့အလိုကျတတ်နိုင်တယ်များတွင်တင်ဆုံးမှကရုဂါရဝတရားလေးတွေထားတတ်အောင်ခုလည်းပဲအလုံးကိုစီကိုစီတောင်းအောင်ယူပြီးတော့သင်ပေးနေတယ်ပေါ့ဒီလိုသင်ပေးလိုက်လို့ယဉ်ကျေးသွားတယ်စိတ်တက်ပါယဉ်ကျေးသွားတယ်ဆိုရင်ဒီလိုတို့ကတန်ခါ300ကျော်လဲပြဿနာမရှိဘူးတကယ်လို့ဒီလိုဆုံးမမှုမရှိဘူးဆုံးမပြီမဲ့လို့လိုက်နာကျင့်သုံးမှုမရှိဘူးဆိုရင်လည်းပဲတန်ခါတရားလည်းပဲပြဿနာရှိမှာပဲနောက်ဆုံး10ပါးလည်းပဲပြဿနာရှိမှာပဲဒါကြောင့်ဒီတန်ခါရေးအတွက်များလာရင်ပြဿနာတွေဖြစ်တယ်ဆိုတာဒီလိုတို့ကိုယ်ယဉ်ကျေးမှုနှုတ်ယဉ်ကျေးမှုစိတ်တက်မြင်မြတ်မှုမရှိတဲ့အခါကိုဒါမျိုးကောင်ပြောတာပေါ့ကိုယ်နှုတ်စိတ်ယဉ်ကျေးပြီးတော့အထက်တန်းကျနေပါတယ်ဆိုရင်ဒီပြဿနာတွေကလုံးဝမဖြစ်ဘူးနောက်ဆုံးယဉ်ကျေးမှုမရှိရင်တယောက်တည်းလည်းပဲဒေါသတွေနဲ့ငြိမ်းချမ်းမှုဆိုတာရှိကောင်းမှရှိမှာပဲဒါကြောင့်တပည့်တော်တို့ဒီဂါရဝတရားလေးတွေတပည့်တော်ခုတလောမှာကြည်ထားတဲ့စာလေးတွေနဲ့ဒါလေးတွေကိုရှင်ဖျားတို့ကနေ့ညနည်းနည်းပါးပါးပြောပြပေးမယ်ရှင်ဖျားတို့က အသေးဖြစ်တဲ့တန်ဃာတွေကိုလက်ဆင့်ကမ်းပြီးတော့တန်နိုင်တယ်မြတ်ဂယုဆိုင်ပြီးတော့ရင်ကျေးတိမ်မွေးဖို့ဟန်ဆောင်မှုမဟုတ်ဘဲနဲ့တကယ့်မျက်မျက်နုံနုံနဲ့ရင်ကျေးလာဖို့ဒါလေးတွေကိုရှင်ပြတို့အနေနဲ့ကူညီသွားဖြင့်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးရမယ်။တာဝန်တွေကတော့တပီးတော့တပါးတွေကတော့လုံးဝမဖြစ်နိုင်ပါဘူး။နိုင်ငံတွေလည်းမဖြစ်နိုင်ပါဘူး။အားလုံးစုစုစည်းစည်းနဲ့ဝိုင်းဝန်းပြီးတော့လုံးဝဆောင်ရွက်မှဖြစ်မှာဒါကြောင့်တပီးတော့အားလုံးကိုပျော်ပေးမယ်ပေါ့။ဒီလိုမြတ်စွာဘုရားရှင်ရဲ့အကြောင်းလေးကိုဂရုဂါရဝတရားနဲ့ပတ်သက်ပြီးတော့စပြီးတော့ပြောပေးမယ်။ဒီလိုဝိရုဝေလတုတ်တန်ဆိုတာရှိတယ်။အင်္ဂုတ္တရနိကေမှာပေါ့ဒီတုတ်တန်လေးကိုတပြီးတော့ကြည့်မိတယ်ပေါ့။အဲ့တော့ဒီတုတ်တန်ကိုမြတ်စွာဘုရားရှင်ကတာဝတိပြည်ဇေတဝန်ကျောင်းမှာနေရင်းနဲ့ခုလိုတန်ဃာတော်ရှင်မြတ်ဒီရဟန်းတော်ဒီဒီရန်တော်တွေကိုတရားဟောတဲ့သဘောဩဝါဒပေးတဲ့သဘောနဲ့မြတ်စွာဘုရားကမိန်ကြားတော်မူခဲ့တာဖြစ်ပျက်ခဲ့တာတော့ဒီလိုတို့ဖျားဖြစ်တော်မူပြီးခါစားအချိန်ကဖြစ်ပျက်ခဲ့တဲ့အကြောင်းအရာအတိတ်သဘောပေါ့တကယ်ပြန်ဟောကြားတာကတော့နောင်ချိန်ကြမှာတာဝတိပြည်မှာဖျားရှင်ရန်တော်တွေနဲ့ဆုံမိတဲ့အခါရန်တော်တွေရောက်လာတဲ့အခါမှာဒီအကြောင်းလေးကိုမြတ်စွာဘုရားကအတိတ်အကြောင်းဆောင်ပြီးတော့ပြန်ပြီးတော့မိန်ကြားတော်မူခဲ့တယ်အဲ့တော့ပါဠိလေးကိုတပြီးတော့ပထမအလုံးဂျာဝနာဝရှိသီးသားပဲရွတ်ပြမယ်ပေါ့ဧကမိတံဘိခဝေတမယံဥရုဝေလာယံဝိဟာရာမိနိစ္စာနေရင်စရာယတီရေအဇာပါလနိဂျောရီပထမပြီတံဗုဒ္ဓောတဲ့ဒါမြတ်စွာဘုရားကဉာဏ်တွေကိုဇေတဝန်ကျောင်းထဲမှာဟောတာအဲ့တော့အတိတ်ကျောင်းလေးကိုဘုရားရှင်ကပြန်ဆောင်တယ်ယန်းတို့တဲ့ငါဘုရားအခါတစ်ပါးမှာဥရုဝေလာတော်မှာတရင်သုံးတော်မူတယ်။အဲ့ဒီဥရုဝေလာတော်မှာလည်းပဲနေရင်စရာမြည့်ရဲ့ကန္နာမှာဘုရားဖြစ်တော်မူပြီးခါစသစ္စာလေးပါးတရားအလုံးသောတရားတွေကိုတည်ပြီးသိတော်မူတတ်တဲ့သဗ္ဗညုတ္တဉာဏ်အရတ္တမဉာဏ်ကိုရပြီးဘုရားဖြစ်တော်မူပြီးခါစအဇပါလပင်ညောင်ပင်အောင်စေချောင်းသားတွေနားခိုရဖြစ်တဲ့ညောင်ပင်အောင်မှာတရင်သုံးတော်မူနေတဲ့အချိန်မှာတဲ့အဲ့ဒီချိန်မှာငါဘုရားမှာဘာဖြစ်လဲဆိုတော့တတမချံဘိခဝေရဟောကတတပတိတံလီနတ္တဧဝံစေတသောပရိဝိတကောဥဒပါတိတဲ့အဲ့ဒီလိုသတင်းသုံးနေတဲ့ချိန်မှာငါဘုရားဒီလိုကြံစီတော်မူခဲ့တယ်တဲ့အဲ့တော့ဘုန်းကြီးတို့တပည့်တော်တို့မြတ်စွာဘုရားရဲ့ဒီတရားဟောတော်မူတဲ့ဩဝါဒပေးတော်မူတဲ့မြင်ကွင်းလေးကိုမျက်စိနဲ့မြင်အောင်တပည့်တော်နည်းနည်းလေးပြောပြပေးမယ်တရားတို့မြတ်စွာဘုရားဖျားဖြစ်တာကမဟာတက္ကရေတရား3ခုနဲ့မဟာတက္ကရေဘယ်လောက်မှာဖျားဖြစ်တယ်လဲကဆုံလာပြင်းနေမှာဖျားဖြစ်တယ်ဘယ်နေမှာဖျားဖြစ်တယ်လဲအဲ့တော့ကဆုံလာပြင်းနေမှာခုတရားတို့ဗုဒ္ဓဘာသာမြန်နောက်တစ်ချိန်ဖျားဖူးသွားလို့ရှိရင်အဲ့ဒီဖျားဖြစ်တော်မူတဲ့နေရာမှာတိရိဒ္ဓမတောကမင်းကြီးရဲ့ဇေရီတီသွားခဲ့တယ်။ဗောဓိညောင်ပင်လည်းပဲခုချိန်ထိပြန်ပြီးတော့စိုက်တာပေါ့။မူလညောင်ပင်တော့မဟုတ်တော့။အဲ့ဒီဗောဓိပင်ညောင်ပင်အောက်မှာမဟာတက္ကရတရား3ခုနဲ့လွန်ခဲ့တဲ့နှစ်ပေါင်း2600ဝန်းကျင်ကမြတ်စွာဘုရားသစ္စာ4ပါးတည်တော်မူပြီးတော့အရတ္တမဉဏ်သဗ္ဗညုတဉဏ်ရပြီးတော့ဘုရားဖြစ်တော်မူခဲ့တယ်။အဲ့တော့ဘုရားဖြစ်ပြီးတော့အဲ့ဒီဗောဓိပင်အောက်မှာရွှေပလင်မှာဘုရားရှင်ဟာ9ရက်တည်ငုံခဲ့တယ်။ဗောဓိပလင်မှာဗောဓိပင်ရဲ့ပလင်တော်မှာမြတ်စွာဘုရားဘယ်နှရက်တည်ငုံခဲ့တယ်လဲ။အရာဟုဘာတတဟလို့ခေါ်တယ်လဲ။ပထမတတဟပေါ့။ဘာတတဟလို့ခေါ်မလဲ။ဗောဓိတတဟလို့လည်းခေါ်ရင်ခေါ်ပေါ့နော်။အဲ့တော့ဒီပထမ9ရက်မှာဗောဓိပင်အောက်မှာအရတ္တဖို့ချမ်းသာကြီးခံစားပြီးတော့မြတ်စွာဘုရားဒီနိဗ္ဗာန်ချမ်းသာကိုရတ္တဖို့ဝင်စားပြီးတော့တမာပတ်ဝင်စားပြီးတော့ချမ်းသာကိုခံစားခဲ့တာ9ရက်ကြာသွားတယ်။အဲ့တော့9ရက်ကြာပြီးတဲ့နောက်10ရက်မြောက်နေ့ကြတော့ဘုရားရှင်ကိုယ်တော်မြတ်အဲ့ဒီဗောဓိပင်ရဲ့အရှိမြောက်တောင်းရက်ပေါ့ဗောဓိပင်ရဲ့ဘယ်ရက်လဲအရှိမြောက်တောင်းရက်မှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ဟာဒီရတ္တမဉ္ဇဉ်တပ္ပညုတဉ္ဇဉ်ကိုရတော်မူခဲ့တဲ့ဗောဓိပင်ရဲ့ရွှေပလင်ကိုမမိတ်မတုံသောမျက်စိတော်နဲ့ကြည်တော်မူတဲ့ဟာကအာနိမိတတတဟတဲ့ဒုတိယတတဟပေါ့ဒုတိယတတဟကခေါ်တာကတော့ဘယ်လိုခေါ်မလဲမင်းအာနိမိတတတဟတဲ့ဘာတတဟလဲဗောဓိပင်ရဲ့ဘယ်ရက်မှာလဲအရှိမြောက်တောင်းရက်ကအဲ့နေရာမှာခုအိန္ဒိယမှာဇေဒီတော်လေးတစုမှာဗောဓိ ဇေဒီတော်နဲ့ခက်ဆင်ဆင်ဇေဒီတော်လေးတစုကုံးမြင့်လေးပေါ်မှာတည်ထားတဲ့ပေါ်အမတ်တရားအနေနဲ့ရှင်ပြားတို့တစ်ချိန်ကျရောက်ရင်အာယုံပြုဖို့အဲ့ဒီနေရာနေပြီးတော့မြတ်ဗြဟ္မာတွေကအာရဟန်းခေါ်တဲ့မှာဘောဓိပင်ပေါ်မှာตายาနေတယ်လို့ဒီလိုထင်မှာဆိုတဲ့အတွက်မြတ်စွာဘုရားဘောဓိပင်ကနေအဲ့ဒီနေရာရက်ပြီးတော့ခုနှစ်ရက်မမိတ်မတုံသောမျက်စိနဲ့ဘောဓိပလင်နဲ့ပင်နဲ့ရွှေပလင်ကိုကြည့်တော်မူခဲ့တယ်အဲ့ဒါကဒုတိယတတ္တဟပေါ့ဒုတိယတတ္တဆိုတော့14ရက်ရှိသွားပြီပေါ့နောက်တတိယတတ္တဟကြတော့အဲ့ဒီဘောဓိပင်နဲ့အနိမိတခုနရက်တော်မူတဲ့ကြားထဲမှာအရှိအနောက်မြတ်စွာဘုရားခွန်ရရဲ့ဇင်းကြံသွားတယ်ဒါကိုစင်ကမတတဟလို့ခေါ်တယ်ဘာလို့ခေါ်လဲစင်ကမတဖလာသမဘဝင်စားပြီးတော့ဇင်းကြံကြွတာအဲ့ဒီနေရာမှာအခုအိန္ဒိယမှာဘုရားရှင်ရဲ့ခြေတော်ရာနေရာလေးတွေမှာခြေတော်ရာဇေဒီလေးတွေသဘောမျိုးနဲ့အဲ့ဒါလေးတွေတန်းပြီးတော့တိဆောက်ထားတာရှိတယ်ပေါ့အဲ့ဒါကအရှိအနောက်လျှောက်တာတတိယတတဟလို့လည်းခေါ်မယ်ပေါ့ခွန်သုံးလီဘယ်လောက်လဲမေးရင်21အဲ့တော့21ရက်ကုန်သွားတယ်ပေါ့ဈေးဉဏ်လျှောက်တာကခုနှစ်ရက်ပေါ့နောက်စတုထတတ္တဟကြတော့ယရဏကရတတ္တဟလို့ခေါ်တယ်။ဘာတတ္တဟလို့ခေါ်လဲ?ယရဏကရ။မြတ်ပြန်မာရီဖန်ဆင်းပေးတဲ့ဒီယရဏစံအိမ်ပေါ့အဲ့ဒါကဘောဓိပင်ရဲ့အနောက်မြောက်တောင်မှာဘောဓိပင်ရဲ့ဘယ်တောင်ရဲ့မှာလဲ?အနောက်မြောက်တောင်ရဲ့မှာခုအိန္ဒိယမှာအဲ့ဒီနေရာလေးမှာလည်းပဲအမတ်သားဖြစ်နေဒီကျောင်းဆောင်ကြီးလေးစောက်ထားတာရှိတယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကဖလာသမပတ်ဝင်စားပြီးတော့အဘိဓမ္မာတွေဆင်ခြင်သုံးသက်တယ်ရှင်ဘုရားတို့လည်းကြားဖို့မှာပဲဘယ်ကျမ်းကိုသုံးသက်တော်မူတဲ့အခါရောင်ကြည်တော်တွေကွန်မြူးတယ်လေပဋ္ဌာန်းကျမ်းကိုအဲ့ဒီယရဏကရတတ္တဟလို့ခေါ်တဲ့စတုထတတ္တဟအဲ့ဒီဘောဓိပင်ရဲ့အနောက်မြောက်တောင်အရက်မှာရှိတယ်ပေါ့အဲ့ဒီနေရာမှာလည်းပဲရှင်ဘုရားတို့ရောက်တဲ့အခါကျလေ့လာကြည့်ပေါ့အဲ့ဒီနေရာမှာမြတ်စွာဘုရားအဘိဓမ္မာတွေဆင်ခြင်သုံးသက်ပြီးတော့နောက်ဆုံးမှာပဋ္ဌာန်းကျမ်းကိုသုံးသက်တဲ့အခါရောင်ကြည်တော်တွေလွတ်တော်မူတယ်ပေါ့အဲ့တော့ဒီနေရာမှာခွန်ရက်ဆိုတော့စတုထတတ္တဟအဲ့တော့ခွန်လေးလီဘယ်လောက်ဖြစ်သွားပြီလဲ28ဖြစ်သွားပြီရက်အားဖြင့်ဒီပြောသူနေုံလာစန်း73ရက်ထိရောက်သွားပြီပေါ့ဘယ်နေ့ထိရောက်သွားပြီလဲနေုံလာစန်း73ရက်ရောက်သွားပြီနောက်နေုံလာစန်း14ရက်ကနေပြီးတော့နေုံလာပြည့်ကျော်5ရက်နေ့ဒီပေါ့ခုဆိုရင်ဒီနေ့ပါနေလေနေုံလာပြည့်နေ့အဲ့တော့ဒီနေ့လိုရက်မှာဆိုရင်မြတ်စွာဘုရားရှင်ကိုတော်မြတ်ကအဲ့ဒီမဟာတက္ကရ103ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း2600ခန်းကဘုရားရှင်ကအဲ့ဒီဘောဓိပင်ရဲ့အရှိတက်တဲ့မှာပေါ့ဘောဓိပင်ရဲ့ဘယ်ရက်မှာလဲအရှိတက်တဲ့မှာအဇပါလနိရောဓဆိုတဲ့ဒီလိုစိတ်ကြောင်းသားတွေစိတ်တွေဘာတွေကြောင်းတဲ့အခါကလားလေးတွေပေါ့သူတို့စိတ်ကြောင်းပြီးတော့နားခိုတဲ့ညောင်ပင်ကြီးရှိတယ်။အဲ့ဒီနေရာမှာတော့ဒီလိုညောင်ပင်ကတော့ခုမရှိတော့ဘူး။အမှတ်သားအနေနဲ့တိုင်လေးတစ်တိုင်စိုက်ပြီးတော့စာလေးရေးထားတယ်ပေါ့။သူတို့အိန္ဒိယဘာသာနဲ့ရေးထားတာရှိတယ်ပေါ့။အဲ့ဒါကိုဘာတတဟလို့ခေါ်မလဲဆိုရင်အဇပါလတတဟပေါ့။ဘာတတဟလဲ?ပိုလို့ပြောလို့ရှိရင်ပင်စမတတဟဘာတတဟလဲ?ကျအားဖြင့်ဆိုရင်ဘယ်နေ့ရနေပြီးတော့ဘယ်နေ့ထီလဲနေုံလာဇန်14ရက်ကနေပြီးတော့နေုံလာပြီးကျော်5ရက်နေ့ထီမျက်စီလည်းမှန်းကြည့်လိုက်အရှိတက်တယ်မှာအဲ့တော့ဒီမြေကလည်းပဲခုလည်းပဲဝေဒီလိုနေရင်စရာမြစ်ဆိုတာရှိသေးတယ်အဲ့တော့နေရင်စရာမြစ်ကအဲ့ဒီချိန်တော့ဒီဘောဓိပင်နဲ့တိတ်မဝေးတော့ခုတော့နည်းနည်းလေးခက်လန်းလန်းတော့ရှိသေးတယ်ပေါ့မြေကဒီပြောလို့သွားတဲ့ချိန်တော့ရေမရှိတော့ဒီလိုသဲချောင်းကြီးဖြစ်နေတယ်အဲ့တော့ဒီနေတင်စရာမြေကမ်းမှာဘုရားရှင်ကိုတော်မြတ်ဟာအဲ့ဒီစိတ်ချောင်းညောင်ပင်အောင်မှာတရင်သုံးပြီးတော့ဘုရားဖြစ်ပြီးတဲ့အချိန်28ရက်ကြောကာစရက်အချင်းခုလိုနေုံလာပြည့်အပါဝင်နေုံလာစန်း14ရက်ကနေပြီးတော့လာပြီးကျော်15ရက်ထိမျက်စီတွေပုံမှန်ကြည့်လိုက်နော်အဲ့ဒီချိန်မှာတဲ့ငါဘုရားဟာအဲ့ဒီဇပါလနိရောဓလို့ခေါ်တဲ့စိတ်ပိုင်းစိတ်ချောင်းသားရီနားခိုတဲ့ညောင်ပင်အောင်မှာတရင်သုံးတော်မူခဲ့တယ်ဆိုပြီးတော့မြတ်စွာဘုရားကဘယ်เจ้าမှာတရင်သုံးတော်မူတော့ပြန်လဲပြီးတော့ဟောတာလဲမေးရင်ဇေတဝန်เจ้าမှာဘသူတွေကိုဟောနေတာလဲယဟန်တွေကိုအတိတ်เจ้าကိုပြန်ဟောနေတာအဲ့တော့မြတ်စွာဘုရားဗာဆက်ဟောလဲဆိုတော့တတမရှင်ဘိခဝေရဟောကတတပဋိသင်္လီနတဧဝံစေတသောပရိဝိတကောဥဒ္ဓပါတိတဲ့ငါဘုရားအဲ့ဒီလိုနေုံလာစန်း14ရက်ကလာပြီးကျော်15ရက်အတွင်းဇပါလနိဂျောဒါလို့ခေါ်တဲ့ဒီညောင်ပင်အောက်မှာတရင်သုံးပြီးတော့ဖလာသမဘက်ဝင်စားတဲ့အချိန်နဲ့ အဲ့ဒီအချိန်မှာဒီလိုတို့ဟောဟောကဇာတိကဆိုတဲ့ပုံနာရှင်ဖျားတို့မဟာဝါဒပါဒလံပါဘူးလားသူ့ကိုပြန်မနာအကြောင်းနေဟောဟောပြီးတော့နတ်သမီး၃ယောက်ကလည်းပဲမနတ်ရဲ့သမီး၃ယောက်ကလည်းပဲအဲ့ဒီဇာပါလာနိဂျောရပင်ညောင်ပင်အောက်မှာရောက်တဲ့အချိန်ခုလိုလာပြေဝန်းကျင်အဲ့မှာမနတ်ကသူ့နိုင်ငံကလွတ်တော့မယ်ဆိုတော့သမီးတော်၃ယောက်ကဘယ်သူတွေလဲမေးရင်တဏာရတိရဂာအဲ့တော့ဒီသမီးတော်၃ယောက်ကမြတ်စွာဘုရားကိုလာပြီးတော့ဖြားယောင်းကြတဲ့အချိန်ဒီလိုနေုံလားပြည့်ဝန်းကျင်အချိန်ပဲအဲ့တော့ပြီးတဲ့အခါမှာဒီမန္တကလည်းပဲလက်လျှော့သွားတဲ့အချိန်မှာမြတ်စွာဘုရားကငါဖုရားတဲ့တပါးတဲ့တရင်သုံးနေတဲ့အချိန်မှာငါဖုရားဒီလိုကြံစီတော်မူခဲ့တယ်ဒီလိုအကြံဖြစ်တော်မူခဲ့တယ်တဲ့ဘယ်လိုလဲဆိုတော့ဒုက္ခံကောအာဃာရဝဝိဟရတိအပတိတောကန္နုခောယံကန္နုခောအဟံတမဏံဝါဗျံမဏံဝါဥတကတဝါကရုံကတဝါဥပနိတာယဝိဟရိယံတဲ့အဲ့ဒီလိုအချိန်မှာငါဖះအကြံဖြစ်ကြတာဘယ်လိုလဲဆိုတော့အာဂါရဝတဲ့အာဂါရဝဆိုတာယူလေးစားတိုက်တဲ့ပုဂ္ဂိုလ်တို့၌ယူသေးလေးစားခြင်းမရှိသောအာဂါရဝမိတို့သောပုဂ္ဂိုလ်ကိုမြအလေးကရုမပြုတော့တဲ့အလေးကရုမပြုတယ်ဘယ်သူကိုမှဂယုမဆိုင်တဲ့ပုဂ္ဂိုလ်ပေါ့အပတိတဆိုတာဘာလဲဆိုတော့မိခိုတိုက်တော့အကြီးကဲမရှိတော့မိသူကိုမြအမိခိုကြီးကဲရနိုင်မထားတော့ဘသူကိုမှမမိခိုပဲနဲ့ဘသူကိုမှလေးကရုမပြုပဲနဲ့နေရတာဟာတိတ်ပြီးတော့ဆင်းရဲတော့တဲ့တဲ့ခက်ခဲပင်ပန်းနေတဲ့အဲ့တော့ဒီစကားလေးကြည့်နော်မြတ်စွာဘုရားဖျားဖြစ်တော်မူပြီးပြီအဲ့တော့ရက်အားဖြင့်28ရက်ကျော်သွားပြီဖျားဖြစ်ပြီလို့ဘယ်လောက်ကျော်သွားပြီလဲ28ရဲ့ကြော်သွားတဲ့အချိန်မြတ်စွာဘုရားတပည့်ညွတ်တဉ္ဉ်ရတော့လောကမှာအမျက်ဆုံးပုဂ္ဂိုလ်ဖြစ်နေပြီ။ဘာပုဂ္ဂိုလ်ဖြစ်နေပြီလဲ။အဲ့တော့မျက်ဆုံးပုဂ္ဂိုလ်ဖြစ်နေတဲ့အချိန်မှာမြတ်စွာဘုရားစဉ်းစားတော်မူခဲ့တာလေရှင်ဘုရားတို့သတိထားကြည့်နော်။လောကမှာတဲ့ဘသူကိုမှအလေးကရုမပြုဘဲမိခိုအားထားပြီးတော့မနေဘဲနဲ့နေတဲ့ပုဂ္ဂိုလ်ဟာတိတ်ပြီးတော့ဆင်းရဲပင်ပန်းတာပဲတဲ့။ဒါကြောင့်ငါဟာကန္နုကောဟံတမဏံဝါဗျံမဏံဝါတက္ကတဝါကရုံကတဝါဥပနိတယဝိဟရိယံဒီလိုတပါးတဲ့နေရတာဘသူကိုမှလေးကရုမပြုဘဲနဲ့ဘသူကိုမှအကြီးကဲရာမှာမထားဘဲနဲ့နေရတာတိတ်ပြီးတော့ပင်မဆင်းရဲတယ်ဒါကြောင့်ငါဖရာဟာကိလေသာငြိမ်းပြီးတဲ့ဘေယံကိလေသာတွေမျောပြီးတဲ့ဘေသူတော်စင်ကိုငါအမိပြုပြီးတော့လေးကရုပြုပြီးတော့အယောသေးကောင်းစွာပြုပြီးတော့နေရပါမလဲဆိုပြီးတော့မြတ်စွာဘုရားကြံတော်မူခဲ့တယ်အဲ့တော့ဒီလိုတို့ဒီနေရာစဉ်းစားကြည့်နော်တကယ်အထွတ်ထိပ်ရောက်တဲ့မြတ်စွာဘုရားတပည့်ညွတ်တဲ့ဉာဏ်နဲ့မကြည့်တော့လောကမှာသူ့တဲ့ตาတဲ့ပုဂ္ဂိုလ်ရှိမှမရှိမှဒါတွေဟာဘုန်းကြီးတို့တပည့်ညွတ်တဲ့ဉာဏ်နဲ့မကြည့်တော့မမြင်သေးဘူးပေါ့အဲ့တော့စဉ်းစားရုံနဲ့စဉ်းစားရတဲ့မာကရိယာစိတ်တုပ်ပတ်နဲ့ညာနာတံပြုတ်စိတ်တုပ်ပတ်နဲ့အဲ့တော့တပါးတဲ့ဘုသူကမှဘိုးမထားပဲနဲ့ပေါ့ဒါမျိုးပေါ့အလေးကရုမပြုပဲနဲ့အကြီးကဲရာမထားပဲနဲ့နေရတာဒုက္ခခေါ်တဲ့ဘာဖြစ်တယ်လဲမေးရင်ဆင်းရဲပင်ပန်းနေတဲ့ဘာဖြစ်တယ်လဲအရှင်ဘုရားတို့ဒါလေးသတိထားကြည့်နော်အဲ့တော့ဒါကြောင့်ငါဟာလေးကရုပြုတိုက်တဲ့ဘေတမနဗျံမနကိလေသာငြိမ်းပြီးတဲ့ဘေသူတော်စင်ဘေယံကိုများကောင်းစွာလေးကရုပြုပြီးတော့အယိုသေးပြုပြီးတော့အမိပြုပြီးတော့နေရပါမလဲလို့မြတ်စွာဘုရားစဉ်းစားခဲ့တယ်အဲ့တော့အရှင်ဘုရားတို့အနေနဲ့လည်းဒီနေရာမှာစဉ်းစားကြည့်နော်တကယ်လေးကရုပြုတိုက်တဲ့ပုဂ္ဂိုလ်နဲ့မလွဲသာလို့ခွဲရတယ်ကိုမကြောင်းနေရလို့မလွယ်သားလို့ခွဲသွားတယ်ဒါကိစ္စမရှိဘူးပေါ့ဒီလိုမှမဟုတ်ဘူးဆိုရင်အလေးကရုပြုတဲ့ပုဂ္ဂိုလ်ရှိတဲ့နဲ့တဲ့အဲ့တော့အကြောင်းမဲ့အလေးကရုပြုတဲ့ပုဂ္ဂိုလ်ရှိတဲ့နလားမရှိတဲ့မူလားမေးရင်ရှိတဲ့နဲ့အကြောင်းမဲ့ရတော့မသွားတဲ့ဘူးလို့ဒီလိုအဓိပ္ပာယ်မျိုးပြန်ပြီးတော့ရောက်သွားတယ်ဒါတတိထားတဲ့နဲ့အချက်ဒီလိုသူဖျားဖြစ်တာတောင်မှမြတ်စွာဘုရားဟာအလေးကရုပြုတဲ့ပုဂ္ဂိုလ်ကိုရှာခဲ့တယ်ပေါ့ဒါမှလို့တတ္တလောကဩကာသလောကတွေမှာမြတ်စွာဘုရားတပ္ပညုတဉာဏ်နဲ့ကြည်တော်မူလိုက်တဲ့အခါငါဖရတဲ့သီလတမာရီပညာဝိမု ക്തി နောက်တချို့တန်ယုံကျမ်းတွေကြတော့ဝိမု ക്തി ညာနာတတနာပေါ့စတုကမှာတော့ဝိမု ക്തി ညာနာတတနာမပါဘူးအဲ့တော့ငါဖရတဲ့တာလွန်နဲ့သီလရှိတဲ့တမာရီရှိတဲ့ပညာရှိတဲ့ဝိမု ക്തി အရတ္တဖို့နဲ့ပြည့်စုံတဲ့ဝိမု ക്തി ညာနာတတနာအရတ္တဖို့ကိုသိမြင်တဲ့ပစ္စုကနာဉာဏ်နဲ့ပြည့်စုံတဲ့ငါဖရတဲ့တာလွန်နဲ့တမနာပြန်မနာကိုငါဖရရှာခဲ့တယ်တဲ့လေးကရုပြုဖို့ဒါပေမဲ့တပ်ပင်ညွတ်တဲ့ညံနဲ့ကြည်တော်မူတဲ့အခါမြင်တော်မမူခဲ့ဘူးတဲ့အဲ့တော့ရှာဖွေတဲ့အခါမှာတွေ့သလားမတွေ့ဘူးလားတွေ့ပါဘူးတာလွန်တာမပြောနဲ့ဘာတောင်မတွေ့နိုင်ဘူးလေဒန်းတူတောင်တွေ့ဖို့မတွေ့နိုင်ဘူးပေါ့အဲ့ ဲ့တော့မြတ်စွာဘုရားဒါမျိုးသတင်းသုံးခဲ့တယ်အဲ့တော့ပြီးရလို့ထာဂရဆရာဘယ်လိုကောက်ချက်ချပြတယ်လဲဆိုတော့ဒါတဲ့ဒီလိုအလွဲကရုပြုတဲ့ပုံကိုယ်တွေကိုရှာတာဟာဘုရားရှင်အားလုံးရဲ့အလေးအကျက်ပါပဲတဲ့အဲ့တော့ဘုရားရှင်အားလုံးရဲ့ဘာဖြစ်တယ်လို့ကောက်ချက်ချတယ်လဲဘုရားရှင်နိုင်ဘုရားရှင်နိုင်ဟာဘုရားဖြစ်ပြီးလို့ရှိရင်အလေးကရုပြုတဲ့ပုံကိုယ်ကိုရှာပါတယ်တဲ့အဲ့တော့ရှင်ဘုရားတို့တပည့်တော်တို့ဟာမြတ်စွာဘုရားရှင်ရှင်သာရိပုတ္တရှင်မောဂလန်တို့နဲ့နှိုင်းရှင်လို့ရှိရင်ကိုယ့်ရဲ့အစဉ်တန်းဟာနိုင်သလားတိတ်ပြီးတော့အောက်တန်းကျနေသလားမြင့်သလားမင်းဘယ်လိုဖြေမလဲတိတ်ပြီးတော့အောက်တန်းကျတယ်ဒီလိုပဲဖြေကြစို့ဘသူနဲ့ရှင်လဲဘုရားရှင်ရှင်သာရိပုတ္တရှင်မောဂလန်အဲ့တော့ဒီဘုရားရှင်စားတဲ့သူတော်ကောင်းတွေနဲ့ရှင်ကိုယ့်ဘဝအစဉ်တန်းနိုင်နေတယ်အဲ့တော့တပည့်တော်တို့အနေနဲ့အလေးကရုပြုတဲ့ပုဂ္ဂိုလ်မရှိတင်မူလားရှိတင်သလားရှိတယ်ပါဗျာမလွဲလာလို့ရှောင်သွားတောင်မှဩဝါဒလေးတွေမကြမကြမနာယူတင်မူလားနာယူတင်သလားနာယူတင်ပါဗျာဘုရားရှင်တောင်မှမရှာဖွေခဲ့ဘူးလားရှာဖွေခဲ့သလားရှာဖွေခဲ့ပါဗျာဒါလေးတွေကတပည့်တော်တို့အဖြေလေးတွေပေါ့သင်ခန်းစာယူရမယ့်ချက်အဲ့တော့ကိုကဘုရားရှင်ရဲ့သားတော်ဖြစ်နေတယ်ဒကာဒကမတွေအနေနဲ့လည်းပဲဘုရားရှင်ရဲ့တပည့်တော်ဝကသားတော်သမီးတော်တွေဖြစ်နေတယ်အဲ့တော့ဘုရားရှင်သွားတဲ့လမ်းစဉ်ကိုတပည့်တော်တို့ကဒါလိုက်ကိုလိုက်ရမှာပဲအဲ့တော့ဘုရားရှင်သွားတဲ့လမ်းစဉ်ဟာဂရုကာရဝထားရမယ်ပုံကိုယ်တွေဒါမျိုးတွေကိုရှိကိုရှိရမယ်တဲ့ဒါကြောင့်ရှေးဆရာတော်တွေကဘယ်လိုပြောခဲ့တယ်ဆိုတော့စာတင်ရက်ခဲစီကြောင်းထိုင်ခဲစီတဲ့ရှေးဆရာတော်တွေကဘယ်လိုဆုံးမခဲ့တယ်လဲဒါဘာပြောတာလဲဆိုတော့ဒီမဖြစ်မနေသွားရတယ်ဆိုရင်တော့တမျိုးပေါ့ဗျာဒီလိုမှမဟုတ်ဘူးဆိုရင်ရှေးဆရာတော်တွေကစာသင်တော်ပညာဘူးပြပြဝဝဆက်ပြီးတော့ပညာဆိုတာစာတခုတည်းမဟုတ်စာမှုပဲဒီဂရီတခုတည်းမဟုတ်ကျောင်းတိုက်အုပ်ချုပ်ရေးပညာနောက်ပြီးတော့ဆက်ဆံရေးပညာတက္ကရာကမာရီပုံမှာငင်းညာဆက်ဆံတဲ့ကဘလို့ငင်းညာတလေအခွင့်ရေးဘလို့မယူဘူးလဲစသည်ဖြင့်တပည့်တွေနဲ့ဆက်ဆံတဲ့ကတိုးတက်အောင်ဘလို့လုပ်တယ်စသည်ဖြင့်ဒါတွေကိုချုပ်လိုက်ရင်ပညာလို့ခေါ်တယ်ဘာလို့ခေါ်လဲဒါအုပ်ချုပ်မှုပညာပေါ့ဘာပညာလို့ခေါ်လဲတရားတို့လောကီမှာ management ဆိုတာရှိတယ်။ဒါတွေကတရားတို့မြန်မာနိုင်ငံမှာလည်းပဲသင်တန်းဖွင့်နေပြီ။အထူးသဖြင့်စီမံအုပ်ချုပ်မှုပညာပေါ့။မြန်မာနိုင်ငံမှာတော့ခုမှခေတ်စားလာတယ်။အဲ့တော့ရှေးဆရာတော်တွေကစာသင်ရက်ခဲစီဆိုတော့စာသင်တော့စာပေလည်းပဲသိဉာဏ်ရတယ်။ဆရာသမားတွေခြေရင်းမှာလည်းပဲနေခွင့်ရတယ်။နောက်ပြီးတော့ကျောင်းထိုင်ခဲစီဆိုတာအဓိပ္ပာယ်ကအတူတူပါပဲ။စာပညာတွေဘာတွေဆက်ပြီးတော့သင်ပါ။မလွဲလာလို့သွားတဲ့အခါတော့တရားတို့ဒီခေတ်မှာတော့သွားရတာပဲ။တပည့်တော်ကိုယ်တိုင်လည်းပဲရှင်ပြားတို့တပည့်တော်လျှောက်ဖူးမှာပါအကြီးတွေကတော့သိနေတာပဲတပည့်တော်ယဟန်9ဝါမှာတကြတိဟာပြီးသွားတယ်ယဟန်9ဝါအထိယဟန်ဖြစ်စာဝါမယခင်ရနေစပြီးတော့ယဟန်9ဝါအထိတပည့်တော်တောင်မြို့ကန္နာယုံမှာစာပေပို့ချပေးခဲ့တယ်ကျေးဇူးဆက်ခဲ့တယ်ပေါ့အဲ့တော့ပို့ချပြီးတဲ့အခါမှာတပည့်တော်အနေနဲ့ကြောင်းထိုင်ဖို့စိတ်ကူးမရှိသေးဘူးအဲ့တော့တပည့်တော်အနေနဲ့ပညာရှင်ဖြစ်ချင်တာပေါ့ဆရာတော်ဥတီလန္ဒာတို့အားကြတာပေါ့ဖြစ်ဖို့ခက်ခဲမှန်းတော့သိပါတယ်အားကြတာကိုပြောတာဒီတော့တပည့်တော်အနေနဲ့ဒါဆန်စကရစ်လိုခေါ်တဲ့တက္ကတာတို့အင်္ဂလိပ်စာလေးတွေတို့အခြေခံသင်တယ်ပေါ့သင်ပြတဲ့အချိန်မှာမြတ်စွာဘုရားဆရာတော်ကတပည့်တော်9ဝါရတော့ကျောင်းအပ်ခြင်းနဲ့ဆိုတော့တပည့်တော်အနေနဲ့ရှောက်ခဲ့တယ်တပည့်တော်အနေနဲ့ကျောင်းဖုန်းကြီးမလုပ်ချင်သေးဘူးဗျာအဲ့တော့တပည့်တော်3နှစ်လောက်ဒီမှာအင်္ဂလိပ်စာလေ့လာရင်းနဲ့နေပြီးတော့စမ်းကြည့်မယ်တပည့်တော်တကယ်လို့ဒီမှာသဘောကျတယ်ဆိုရင်လည်းဆက်နေပါမယ်ဆရာတော်လည်းပဲတပည့်တော်ကိုသုံးနှစ်စောင့်ကြည့်ပါသုံးနှစ်စောင့်ကြည့်လို့ဆရာတော်အနေနဲ့တပည့်တော်ပုံမှာကျေနပ်ရင်လည်းအပ်ပါတကယ်လို့မကျေနပ်ရင်လည်းတပည့်တော်နောက်ဆုတ်ပေးပါမယ်တပည့်တော်အင်္ဂလိပ်စာလေ့လာရင်းနဲ့ဒီကျောင်းမှာနေပြစီဆိုပြီးတော့နေတယ်ဆရာတော်ကမရပါဘူးယုံကြည်ပြီးသားပါတဲ့မလုပ်ပါနဲ့တပည့်တော်ဆက်ကြဆရာတော်ကြီးကလည်းဘာမိတ်နေလဲဆိုတော့တပည့်တော်ကမန္တလေးဝိဇ္ဇာလင်္ကာရတိုက်ဆိုတဲ့တပည့်တော်ကရောဆရာတော်တို့ရဲ့ဒီအမျိုးຫນွယ်တွေတရင်သုံးနဲ့တိုက်ပေါ့အဲ့တော့ဝိဇာလင်္ကာရတိုက်မှာတဲ့ဆက်ကြဆရာတော်ကြီးကပထမဆရာတော်ကြီးကဥဝိတ္တတာဘိဝန္တာတဲ့တိတ်စာတော်တဲ့အသက်ငယ်ငယ်လေးနဲ့ကြောင်းထိုင်ဖို့သူ့ရဲ့ယဟန်မာရီရဲ့ကြောင်းဆောက်ပေးလိုက်တဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ကြောင်းထိုင်သွားလို့ရှိရင်စိတ်မလွန့်တော့ဘူးတဲ့ကြောင်းထိုင်သွားလို့ရှိရင်ဘာမလွန့်တော့ဘူးလဲအဲ့တော့ဇာမူဝဲတွေပြီးနေပြီတက်ကြတရားဘိဝန္တာတွေစိတ်တွေလွန့်မှာဆိုတော့ကြောင်းဆောက်ပြီးတော့ကြောင်းဖုံးကြီးလှုပ်ခိုင်းလိုက်တာတဲ့အဲ့တော့ကြောင်ထိုင်လိုက်ပါတဲ့ကို့အတွက်လည်းပဲစိတ်တဲ့ရေရာတွေတည်ငြိမ်သွားတာပေါ့တဲ့အဲ့တော့တပည့်တော်ရဲ့ဆက်ကြဆရာတော်ကြီးကဒါမျိုးမိန်ရှိတဲ့အတွက်တပည့်တော်လက်ခံလိုက်တယ်ပေါ့မြတ်ဆက်ကြဆရာတော်ကလည်းတပည့်တော်ဒီနေုံလာစမ်း14ရက်နေ့မှာမြတ်ဆက်ကြကိုရောက်ပြီ မနက်ဖြန်လာပြီးကြော်တရက်နေ့ဆိုရင်တပည့်တော်ကိုကြောင်းလွဲအပ်တာ19နှစ်ပြည့်တဲ့နေ့ပေါ့အဲ့တော့ပထမနှစ်မှာတပည့်တော်တောင်မျိုးကဥဝေနာစာရတို့ဘာတို့တပည့်တော်မခေါ်ခဲ့ပါဘူးကိုကတောသွားတဲ့သဘောပြည့်စုံမှုမရှိတဲ့နေရာသွားတဲ့သဘောဆိုတော့မခေါ်ခဲ့ဘဲနဲ့တပည့်တော်အစ်စ်နှစ်ပါးယဟန်တစ်ပါးကိုရင်တစ်ပါးပဲခေါ်ပြီးတော့အဲ့ဒီဝါမှာဒီယဟန်ကိုရင်စာတင်သားနှစ်ပါးနဲ့ဝါဆိုပြီးတော့စာလေးချတပည့်တော်ရွှေဟင်းသာတိုက်တဲ့ကိုသွားပြီးတော့အင်္ဂလိပ်စာဖတ်တယ်ပေါ့နောက်တီတကူမှာလည်းပဲဆရာကြီးဦးမြင့်စွေစီဆန်စကရစ်လေးတွေနည်းနည်းပါးပါးလေ့လာတဲ့သဘောနဲ့လုပ်တယ်အဲ့တော့တပည့်တော်တကယ်အမှန်စိတ်ထားနဲ့ပြောတာကြောင်းမထိုင်ကျင်သေးဘူးအဲ့တော့နောက်ဆုံးတီရီလင်္ကာကိုတပည့်တော်သွားပြီးတော့ပညာသင်တယ်တပည့်တော်ဘွဲလိုချင်တာအဓိကမဟုတ်ဘူးပညာတက်ဖြစ်ချင်တာအဲ့ဒီဒီအင်္ဂလိပ်လိုရေးတက္ကတာလိုဖွင့်တက္ကတာလိုရေးအင်္ဂလိပ်လိုဖွင့်တဲ့ဒီဗီတန်ကြီးတွေဆိုတာရှိတယ်ဒါကြီးတွေကြည့်ပြီးတော့ပါဠိတော်ရဲ့အမှားမှန်တွေတပည့်တော်ပညာရှင်ဖြစ်နေလေ့လာကျင်တာပေါ့ဒါမှလို့တပည့်တော်တဝါဆိုပြီးတော့နောက်နှစ်ဝါမြောက်ရောက်တဲ့အခါဥဝေနာစာရတို့ခုပထမဆုံးကျောင်းတိုက်ကဓမ္မစရိယဘွဲ့ရသွားတယ်ခု PhD လုပ်နေတဲ့ဥဒံမီကတို့ရောက်လာကြတယ်ပေါ့အဲ့တော့ဒီလိုနဲ့ပထမနှစ်မှာ20နီးပါးလောက်နောက်40နဲ့ရောက်သွားတော့တပည့်တော်အင်္ဂလိပ်စာလည်းထိုက်တလောက်လုပ်သေးတယ်နောက်ပိုင်းတော့မောလာတာနဲ့တပည့်တော်ဖြတ်ပစ်လိုက်တယ်အဲ့တော့ဆိုလိုတာကဘာလဲဆိုတော့ဒီပညာသင်ကြားပြီးတော့နေခြင်းနဲ့စိတ်ကတပည့်တော်မှာမကုန်ခဲ့ဘူးပေါ့နောက်ပိုင်းဒီမှာရေရှားပါရှားတွေဖြစ်တော့တပည့်လေးတွေ3-4-50ရောက်လာတဲ့ချိန်တိမြတ်ဆက်ကြာဆရာတော်တပည့်တော်ကြောင်းပြန်ပြီးတော့အဆင်မပြေတာလေးတွေရေရှားတာလေးတွေရှိတော့ကြောင်းပြန်ပြီးတော့စာချုပ်အဖူးပါတယ်တပည့်တော်တိရိလင်ကသွားပြရစီတကယ်လို့ဆရာတော်နှစ်သက်တဲ့သဘောကျတဲ့ရှိလို့ဘုံကြီးရှိရင်တပည့်တော်စာချုပ်လက်မှတ်ထိုးပြီးတော့လှူပါမယ်ဆိုပြီးတပည့်တော်ဆရာတော်ဒီကိုသွားပြီးတော့ရှောက်ခဲ့ပူပါတယ်ဒါပေမဲ့ဆရာတော်ကတပည့်တော်ထွေးပြီးသားတရွေ့ကိုမမျိုးဘူးတဲ့ဦးစင်းလိုအပ်တာတပည့်တော်ဖြည့်ဆည်းပေးပါမယ်ဆိုပြီးတပည့်တော်ကိုပြန်ပြီးတော့ဩဝါဒပေးလို့ဆရာတော်ကျေးဇူးကိုငဲ့ပြီးတပည့်တော်ဆက်ပြီးတော့နေခဲ့တာပေါ့အဲ့တော့ဆိုလိုတာတပည့်တော်ဟာစာဆက်ပြီးတော့သင်ကျင်သေးတာပညာဆက်ပြီးတော့သင်ကျင်သေးတာဒီလိုတို့ဒီခေတ်အတိုင်းတာနဲ့ဆိုရင်တကြတိရပြီးအောင်သားပြီးရင်ထိုက်လျောက်တော့တပည့်တော်အနေနဲ့ပြည်စုံတယ်လို့တော့ရှိတာပေါ့ဒါပေမဲ့တပည့်တော်ဒီစိတ်တွေမွေးခဲ့တယ်ဒါအရှင်ဘုရားတို့သိအောင်လို့ပေါ့နော်ပညာကိုပြည့်ဝအောင်ယူတာကောင်းတယ်တပည့်တော်လည်းပဲပညာမြင့်နိုးခဲ့တယ်တပည့်တော်ကတော့ဒါဒီပညာရှင်မဖြစ်ဖဲနဲ့ဒါကြောင်းဘုံကြီးဖြစ်သွားခဲ့တယ်ဒါပေမဲ့လို့ဆရာတော်တော်တော်များများတော့တာဓုခေါ်ကြတယ်ဒီတပည့်တွေမွေးထုတ်တဲ့အတွက်ဒီအလောက်ကပုံမုံမြတ်ပါတယ်ဆိုတော့ဒီစကားလေးတွေနဲ့မေတ္တာတရားလေးတွေနဲ့တပည့်တော်ခုချိန်တော့ကြည်ကြည်နဲ့လက်ခံပေးပါပြီ။အဲ့တော့မြတ်စွာဘုရားရှင်ကဘုရားဖြစ်တော်မူတာတောင်မှအလေးကရုပြုခဲ့တယ်။ရှင်းစရာတော်တွေကလည်းပဲစောစောကပြောခဲ့တဲ့သက္ကပုံလေးကပါတယ်လေ။ပညာသင်တာရက်ခဲစီစာသင်တာရက်ခဲစီပြီးတော့ကြောင်းထိုင်ခဲစီပါတယ်လို့ပြန်ပြောစာသင်ရက်ခဲစီအဲ့တော့ကြောင်းထိုင်ခဲစီဆိုတော့ကြောင်းမထိုင်မနဲ့ရှောက်သွားနေတာဒါမျိုးပြောတာလားပညာစီပူရမှာပြောတာလား
ပ
ညာစီပူစေခြင်းတာအဲ့တော့ဒါဘုရားရှင်ရဲ့လမ်းစဉ်နဲ့လည်းပဲတူပါတယ်ရှေးဆရာတို့ရဲ့ဩဝါဒတာတိတ်ပြီးတော့အိဗေအများကြီးရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားကနောက်ဆုံးဘလို့ကြံစီတော်မူလဲဆိုတော့တတမယံဘိကဝေဣဒတဝတိယန္နုနံယွာယံဓမ္မောမယာပိတံဗုဒ္ဓောတမေဝဓမ္မံတက္ကတဝါကရုံကတဝါဥပနိဒာယဝိဟရိယံတဲ့အဲ့တော့လောကကြီးထဲမှာတတ္တလောကဩကာတလောကထဲမှာငါဖျားတဲ့သီလတမာတိပညာစတဲ့ဂုံသိက္ခာတာလွန်တဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးတမနာပြံမနာတွေကိုရှာဖွေတဲ့အခါငါဖျားမှာမတွေ့ခဲ့ပါဘူးတဲ့ဒါမြတ်စွာဘုရားမိန်ကြားခဲ့တာအဲ့တော့ဒီနေရာမှာတပြည့်တော်သင်္ကန်းစာတစ်ချက်ယူရမှာဘာလဲဆိုတော့မြတ်စွာဘုရားကစိက္ခ၉ကိုကွယ်ဖို့အမိပြုဖို့ရှာတဲ့အခါမှာသီလတမာတိပညာဝိမု ക്തി ဝိမု ക്തി ညာနာတတနာနဲ့တာလွန်တဲ့တမနာပြံမနာကိုရှာခဲ့တယ်တဲ့အချက်၅ချက်နဲ့တာလွန်တာကိုရှာခဲ့တာအချက်ဘယ်နှချက်နဲ့တာလွန်တာကိုရှာခဲ့တယ်လဲနံပါတ်၁ကဘာကုန်လဲနံပါတ်၂ကနံပါတ်၃ကနံပါတ်၄ကနံပါတ်၅ကကတိမာလဲတပည့်တို့သင်္ကန်းစာယူရမယ့်အချက်တစ်ချက်တွေ့ပြီအဲ့တော့တပည့်တို့တို့တွေဟာနေရာဌာနရွေးချယ်ကြပြီဆိုရင်သီလတမာတိပညာစိတ်တတ်မြင်မှမှုပေးနိုင်တဲ့နေရာကိုရွေးချယ်မလားဇာဝနေကြီးပြေလည်တဲ့နေရာဘွဲဒီဂရီကိုမြန်မြန်ရမယ့်နေရာကိုချင်းတိတ်ခါတွေစွန့်လွတ်ရမယ့်နေရာအဲ့တော့ဘယ်နေရာရွေးချယ်သင့်တယ်လဲဆိုတာအပြေမပေါ်ဘူးလားပေါ်သလားအဲ့တော့တပည့်တို့ရွေးချယ်ရမယ့်နေရာက ကျောင်းတိုင်ပြီဆိုရင်အလုပ်ဖြစ်မဲ့နေရာသာသနာအတွက်ပေးဆက်နိုင်မဲ့နေရာဒီလိုနေရာမျိုးကိုမရွေးချယ်သင့်ဘူးလားရွေးချယ်သင့်သလားဟာဒီလိုမှမဟုတ်ဘဲနဲ့ဘယ်နေရာငါကျောင်းတိုင်ရင်တော့တစ်နှစ်ငါအတွက်ဘလောက်ရမှာပဲဒီနေရာတက္ကရာကမတွေရသိတ်တရာတရားကောင်းတာဒီမှာကျောင်းတိုင်ရင်တော့ငါဘုံကြီးမှာပဲဒီလိုရွေးချယ်သင့်သလားမရွေးချယ်သင့်ဘူးလားဒါဖရာရှင်ရဲ့ဝါဒလားဒါမှမဟုတ်ဘုရားရှင်ရဲ့ဝါဒမဟုတ်ဘူးလားမေးရင်ဘယ်လိုဖြေမလဲဘုရားရှင်ရဲ့ဝါဒမြတ်စွာဘုရားကငါဘုရားလေးတဲ့တပ္ပညုတဉာဏ်နဲ့တမနာဗျံမနာသီလသမာဓိပညာဝိမု ക്തി ဝိမု ക്തി ဉာဏတတနာဒီလိုဂုဏ်တွေနဲ့တာလုံးနဲ့တမနာဗျံမနာကိုအလေးကရုပြုဖို့အယိုသေးပြုဖို့မှီခိုဖို့ငါဘုရားရှာဖွေခဲ့တယ်တဲ့ဒါပေမဲ့ငါဘုရားမမြင်ခဲ့ပါဘူးတဲ့တတ္တလောကဩကတလောကထဲမှာငါဘုရားမတွေ့ခဲ့ဘူးတဲ့ဒါတပိတော်တို့အတွက်သင်ခန်းစာယူရမယ့်အချက်ပဲဒါကြောင့်ရှင်ဘုရားတို့အနေနဲ့ကြောင်းတိုင်းမယ်စာသင်တိုက်တွေရွေးချယ်မယ်ရွေးချယ်မယ်ဆိုလို့ရှိရင်ပညာနဲ့စိတ်တဲ့နှစ်ခုလုံးသာဇာတအညာမညာသဘောတရားနဲ့ပညာလည်းပေးနိုင်တယ်စိတ်တဲ့မြင်မှမှုလည်းပေးနိုင်တယ်သိခါမြင်မှမှုလည်းပေးနိုင်တယ်ဒီလိုနေရာဌာနမျိုးကိုမရွေးချယ်သင့်ဘူးလားရွေးချယ်သင့်သလားမေးရင်အဲ့ဒါဘုသူ့ရဲ့ဝါဒလဲမြတ်စွာဘုရားရဲ့ဝါဒအရှင်ဘုရားတို့ဒါလေးတွေတစ်ချိန်မှာကြောင်းဖုံးကြီးလောက်ကြရအောင်ပါအဲ့တော့နေရာတစ်ခုရွေးချယ်ပြီဆိုရင်ပစ္စည်းပေါ်တာတိုက်ကြီးတွေကောင်းတာဘုံကြီးတာငွေတွေရတာဒါတွေကိုသွားပြီးတော့မရွေးချယ်ပါနဲ့ဒီနေရာတက္ကရာမတွေကငါပေါ်မှာလိုလိုက်တာဒါတွေကိုသွားမကြည့်ပါနဲ့ကိုယ့်ရဲ့သီလတမာတိပညာစိတ်တဲ့သာသနာအတွက်ကိုယ့်ရဲ့ပညာနဲ့ပေးဆက်နိုင်မှုတောကြရင်ကြားပြီးစီမျိုးကြရင်ကြားပြီးစီကိုနဲ့တင့်တဲ့နေရာကိုပေးဆက်နိုင်တဲ့နေရာနေမယ်ဆိုပြီးတော့ရှင်ဘုရားတို့အနေနဲ့ဒီလိုဒိဋ္ဌံလေးတွေနဲ့ရွေးချယ်မယ်ဆိုရင်ဒါမြတ်စွာဘုရားရဲ့အလိုကြပါတယ်အားလုံးလူသားတို့ကိုနတ်သားတို့ကိုဖြစ်ပါတယ်ရှေးဆရာတော်တွေအင်မတန်မှသာဓုခေါ်တယ်သူတော်ကောင်းတွေသာဓုခေါ်တဲ့ဤဖြစ်တယ်ဆိုတာဒါလေးကိုတပည့်တော်အရှင်ဘုရားတို့အတွက်ပြောခြင်းနဲ့ပေါ့နောက်တစ်ချက်ကဘာလဲဆိုတော့လူတဂရကမတွေလူတဂရကမတွေအနေနဲ့စိတ်ကကိုးကွယ်တဲ့အခါမှာဟာဘယ်ဆရာတော်ကနာမည်ကြီးလိုက်တာတနေ့တနေ့ဆိုရင်ဝင်ငွေတွေကဘလောက်ဝင်တာဘယ်ဆရာတော်ကဘုံကြည့်လိုက်တာကားကိုဘလို့စီးတာဧည့်သည်တွေဘာတွေပြက်ကိုမပြက်ဘူးဆုံးကက်တွေများလိုက်တာအဲ့တော့ဒကာဒကာမတွေအနေနဲ့လည်းပဲဒါမျိုးကိုရွေးချယ်မလားသို့မဟုတ်ပရိယပฏิပတ်စာသင်စာကြတရားဟောတရားပြကိုစိတ်ထားမှန်မှန်နဲ့လုပ်တာနောက်ပြီးတော့ကိုယ့်ရဲ့နှလုံးသားမှာဒီလုပ်ငန်းတွေလုပ်ပြီးတော့ကိရိတာငြိမ့်အောင်ကျင့်တာအဲ့တော့ဒကာဒကာမတွေအနေနဲ့ဘယ်တန်ခါတော်ရှင်မြတ်တွေကိုစီကက်ကိုးကွယ်ပူဇော်မလဲဆိုတာဒီဥပရေတာကိုလည်းပဲမြတ်စွာဘုရားရဲ့ဒီဩဥရဝေလာတုတ်တံကညွန်ပြပြီးသားမဖြစ်ဘူးလားဖြစ်သလားမင်းဘယ်လိုဖြေမလဲဖြစ်တယ်ဒဂရမတွေအနေနဲ့လည်းခုခေတ်ကကြည့်လိုက်နာမည်ကျော်ရတဝုံးလိုက်နေကြတာဒါတွေကတိတ်ပြီးတော့မှားတယ်တရားနာတာတောင်မှဘယ်ဆရာတော်ဟောမှာတဲ့ဆိုပြီးတော့ဓမ္မကိုအလေးကရုမပြုဘဲနဲ့ပုဂ္ဂိုလ်ကိုတိတ်ပြီးတော့အလေးကရုပြုလွန်းနေတယ်ဒါတွေကတပြည့်တို့တိတ်ပြီးတော့မှားယွင်းနေတဲ့အချက်တွေခုမြတ်စွာဘုရားကငါဘုရားလေတဲ့အဲ့ဒီလိုလောကကြီးတွေကြည့်တဲ့အခါမတွေ့တဲ့အခါမှာငါဘုရားထိုးထွင်းတည်ခဲ့တဲ့ဓမ္မဆိုတဲ့မတ်ဖို့နိဗ္ဗာန်တရားဒီတရားကိုပဲအလေးကရုပြုပြီးတော့နေတော့မယ်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာအကျံစီတော်မူခဲ့တယ်တဲ့ကဲဒါကနောက်ထပ်တော်တော်ကိုကြားအောင်မခု나ယူဝလည်းပဲစီသွားပြီနောက်တစ်ပတ်မှာတပြီးတော့အချိန်ရတယ်လို့ဆက်ပြီးတော့ပြောမယ်အဲ့တော့ဒါလောက်ဆိုရင်ရှင်ဘုရားတို့အနေနဲ့သင်ခန်းစာယူတတ်ပြီဘယ်လိုနေရာမျိုးမှာကြောင်းထိုင်တင့်တယ်လဲဘယ်လိုကြောင်းတိုင်မျိုးမှာနေတင့်တယ်လဲဒါမြတ်စွာဘုရားဟာဖျားဖြစ်တော်မူပြီးတာတောင်မှရှေးတုန်းကအလေးကျက်ကြောင့်နောက်တစ်ခုရှိသေးတယ်နော်မြတ်စွာဘုရားဒီလိုတွေးတဲ့ဟာလေးတခုတပြီးတော့ခုမှပေါ်လာတယ်ဘာလဲဆိုတော့ပုဗ္ဗာတေဝနာတာယတဲ့ပါဠိလိုပါတယ်တော့ဘဝပေါင်းများစွာကအလေးကျက်ဒီများခဲ့လို့အထုံတွေများခဲ့လို့တဲ့ဘုန်းကြီးတို့ဒီနှစ်တန်းကျောင်းသုံးတန်းကျောင်းနေမှာကြည့်လိုက်ပေါ့ဒီဆင်းတို့မြောက်တို့ခါတို့ဒီဇက်တော်လေးတွေနောက်တစ်ပတ်ပြောပြအောင်မယ်အဲ့တော့ဖျားလောင်းဟာဒီတိရစ္ဆာန်ဖြစ်တာတောင်မှအချင်းချင်းမယိုမသေးနေတာမလေးမစားနေတာမြတ်စွာဘုရားနှစ်သက်တော်မမူခဲ့ဘူးအဲ့တော့မြတ်စွာဘုရားတိရစ္ဆာန်ဖြစ်တာတောင်မှယိုသေးလေးစားမှုကိန်းအောင်ခဲ့တယ်ဒီအထုံတွေကြောင့်မြတ်စွာဘုရားဖျားဖြစ်တဲ့အခါမှာဒီအထုံတက်တွေပါလာတော့ဖျားဖြစ်တာတောင်မှငါဘုသူ့ကိုအမိပြုပြီးနေရပါမလဲဆိုပြီးတော့ကြံစီတော်မူခဲ့တာအဲ့တော့တပည့်တော်တို့လည်းပဲဒီတိုင်းနေလို့ကတော့အထုံကပါမှာမဟုတ်ဘူးအဲ့တော့ရှင်ဘုရားတို့အနေနဲ့ခုကိုရင်တက်လေးတွေရောက်လာပြီယိုသေးတက်အောင်လေးစားတက်အောင်ဆရာသမားတွေမြင်လို့ရှိရင်ဘေးပြီးတော့မတက်ရက်ဆရာသမားတွေလာတာမြင်လို့ရှိရင်မတက်ထားပြီးဒီလေ့ကျင့်လေးတွေကိုဒီပြောကသင်စီခြင်းလို့ယနေ့ဒီသုတ်တံကိုပြောပြခြင်းဖြစ်တယ်။ကဲနောက်တစ်ပတ်မှာကျန်တဲ့အပိုင်းကိုပြောမယ်။ရှင်ဘုရားတို့အနေနဲ့လည်းပဲ ဘယ်နေရာဘယ်ဌာနပဲနေနေဘုရားရှင်ကဲ့သို့အလေးကရုပြုတိုက်တဲ့ပုံကိုယ်တွေကိုရှားပြီးတော့နေနိုင်ကြပါစေအလေးကရုပြုတဲ့ပုံကိုယ်တွေမတွေ့ဘူးဆိုရင်စာပေရာတဆင့်ဩဝါဒကတဆင့်တရားကတဆင့်မိမိတို့အလေးကရုပြုတဲ့အရာများကိုဓမ္မကိုပေါ့နော်မြတ်စွာဘုရားကဲ့သို့ဓမ္မကိုအလေးကရုပြုပြီးတော့နေနိုင်တဲ့ပုံကိုယ်တွေဖြစ်အောင်ကြိုးစားနိုင်ကြပါစေဒီနေ့အားဖြင့်သာသနာအာဇာနည်များဖြစ်အောင်ကြိုးစားပြီးသာသနာတော်ကြီးကြီးပွားရေးအတွက်ဆောင်ရွက်နိုင်ကြပါစေကုန်သတည်း